ရှေ့အာရှနဲ့ Pacific ဒေသရေးရာလက်ထအမေရိကန်နိုင်ငံသားဝင်ကြီးအဖြစ် Daniel Russell ကိုခန့်အပ်လိုက်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးအတွင်ကူးပြောင်းမှုဖြစ်စဉ်တစ်လျှောက်လုံးမှာသူ့အနေနဲ့နိနိကကစောင့်ကြည့်နေသူဖြစ်ပါတယ်လို့မနေ့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Russell ကပြောကြားခဲ့ပါတယ်
။ I've also watched closely and frankly had a small role to play in supporting the very dramatic, historic and impressive political and economic transition.In Burma. I've seen it firsthand when I
အကြဇာနဲ့လွန်စိတ်လို့ရှားပွဲကောင်းပြီးတော့တမိုင်းမှာလည်းအရေးပါတဲ့မြန်မာနိုင်ငံဒီနိုင်ငံရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေဖြစ်ဖို့ကူညီဆောင်ရွက်တဲ့နေရာမှာအခမ်းကဏ္ဍအနေချင်းမှာကျွန်တော်ပါဝင်ခဲ့ပါတယ်မြန်မာနိုင်ငံကိစ္စကိုကျွန်တော်အနေနဲ့အနီးကပ်ကိုစောင့်ကြည့်ခဲ့တာပါနိုင်ငံရေးဝန်ကြီးကလင်တန်နေပြည်တော်နဲ့ရန်ကုန်သွားစဉ်တုန်းကလည်းအတူပါသွားခဲ့ပြီးတော့ချင်းနေတွေကိုအဲ့ဒီမှာမျက်မြင်တွေ့ခဲ့ရပါတယ်ပြီးခဲ့တဲ့နှစ်တုန်းကသမ္မတဥပမာရန်ကုန်သွားတော့လဲကျွန်တော်ပါသွားခဲ့ပြီးတော့အဲ့ဒီမှာတော့ပို့ပြီးတော့စိတ်လို့ရှားစရာတွေတွေ့ခဲ့ရပါတယ်မြန်မာနိုင်ငံဟာဒေတာတွင်းအသွင်ကူးပြောင်းရေးမှာအတော့ကိုအရေးကြီးတဲ့အတိုင်းပြီဖြစ်ပါတယ
်မြန်မာနိုင်ငံဟာဒေတာရင်းမှာပြည်ပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အင်မတန်မှအရေးကြီးတဲ့နိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာသူကမှတ်ချက်ပေးပြောကြားခဲ့ပါတယ်ဒီရာထူးကိုမယူခင်မှာသူဟာအင်ဘူရိုရဲ့အမျိုးသားလုံခြုံရေးဌာနမှာအာရှရေးရာအထူးအကြံပေးပုဂ္ဂိုလ်အဖြစ်နဲ့၄နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပါတယ်သမ္မတဥပမာရဲ့အာရှပစိဖိတ်ဒေတာအပေါ်ဗျူဟာမြောက်ချိန်ခွင်ရှာညှိဆက်ဆံရေးကိုကုညီအကောင့်ထဲပေါ်ခဲ့သူလည်းဖြစ်ပါတယ်။သူကိုရာထူးတာဝန်ပေးအပ်ဖို့ကြားနာပွဲကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဂျွန်လ20ရက်နေ့ကပြုလုပ်ခဲ့ပါတယ်။အရင်အရှေ့အာရှနဲ့ Pacific ဒေသရေးရာလက်ထောက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Gert Campbell ရဲ့နေရာမှာ Daniel Russell ကိုဇူလိုင်လ12ရက်နေ့ကခန့်အပ်ခဲ့တာဖြစ်ပါတယ်ရှင်။